အမေရိကန်ပြည်ထောင်စုမှာရှေ့နှစ်စမ်းကြရဲ့အထူးထိပ်သည့်စီးပွားပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။ဒီနေ့အာဆီယံထိပ်သည့်စီးပွားပွဲတွေကိုမတက်တဲ့သမ္မတထရမ့်ကသူစေလွှတ်လိုက်တဲ့ကိုယ်စားလှယ်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကနေတဆင့်အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားလိုက်တာပါ။ဒီကနေ့ကျင်းပတဲ့အာဆီယံအမေရိကန်စီးပွားပွဲမှာသမ္မတရဲ့ဖိတ်ကြားစာကိုရောဘတ်အိုဘရိုင်ကဖတ်ကြားခဲ့ပါတယ်။ပုံမှန်အဖြစ်အာဆီယံအမေရိကန်ထိပ်သည့်စီးပွားပွဲတွေကိုနိုင်ငံခေါင်းဆောင်တွေတက်ကြလိမ့်ရှိပေမဲ့အမေရိကန်သမ္မတမတက်တဲ့အတွက်အာဆီယံဘက်ကလည်းအင်ရှင်ထိုင်းနိုင်ငံကဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဗီယက်နမ်နဲ့လာအိုနိုင်ငံတို့ကဝန်ကြီးချုပ်တွေကလွဲလို့မြန်မာအပါအဝင်ဂျန်နဲ့ခုနှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေပဲအစည်းအဝေးတက်ခဲ့ကြပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုအလေးထားကြောင်းမိန့်ခွန်းထဲမှာကာကွယ်ပြောကြားသွားပါတယ်။သူနဲ့အတူအမေရိကန်ကိုယ်စားလှယ်အဖြစ်လာတဲ့စီးပွားကူးသန်းဝန်ကြီးဝီလ်ဘာရော့စ်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးကိုသမ္မတထရမ့်ကအပြည့်အဝအလေးနဲ့ထားတယ်လို့စီးပွားပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့အာဆီယံထိပ်သီးစီးပွားပွဲကြီးညာချက်မှာတော့နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့အကုံသွယ်ရေးဆိုင်ရာသဘောတူညီမှုကြီးဖြစ်တဲ့ ASEP ဒေသရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတွက်ညှိနှိုင်းဆွေးနွေးမှုတွေအဆုံးသတ်သွားပြီလို့ဖော်ပြထားပါတယ်။ဒီသဘောတူညီချက်တွေကို10နှစ်2020မှာလက်မှတ်ထိုးနိုင်မယ်လို့ထိုင်းဝန်ကြီးချုပ်ကလည်းပြောကြားခဲ့ပါတယ်။အာဆီယံ10နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်တဲ့ ASEP သဘောတူညီချက်အတွက်အိန္ဒိယနိုင်ငံဘက်ကလက်မခံနိုင်တဲ့အချက်တွေရှိနေသေးတာကြောင့်အခုတစ်ခါလက်မှတ်မထိုးနိုင်တာလို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရယ်။အာဆီယံထိပ်သီးစည်းဝေးပွဲပိတ်ပွဲမှာလက်ရှိအလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံကရှင်းနှစ်ဥက္ကဋ္ဌတာဝန်ယူမဲ့ဗီယက်နမ်နိုင်ငံကိုတာဝန်လွှဲပေးခဲ့ပါရယ်။